ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့ပစ်ခတ်မှုမှာရဲသားတိုက်ဆုံခဲ့တာကိုစုံစမ်းမှုလွတ်လိုက်တဲ့အဖွဲ့ကိုရှမ်းလက်နက်ကိုင်အဖွဲ့ကပစ်ခတ်ခဲ့ရလို့တပ်မတော်ဘက်ကသတင်းထုတ်ပြန်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA နဲ့တိုက်ပွဲဖြစ်ရမှာရဲသားတိုက်ဆုံထိခိုက်မှုတွေအတွက်စုံစမ်းစစ်ဆေးဖို့တွားရောက်ခဲ့တဲ့အဖွဲ့ကိုရှမ်းလက်နက်ကိုင်အဖွဲ့ကမနေ့ကနေဒီနေ့ထိနှစ်ရက်ဇတိုက်ပစ်ခတ်မှုတွေရှိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်။
ပဲဒီအဖြစ်မှန်လို့ဒီနေ့တိုင်ကြားထားတယ်ဒီစုံလောက်သူတွေအတွက်ဖွဲ့ပြီးလွတ်လိုက်တာဟောဘာကြောင့်လို့လိုက်လံပြစ်ခတ်နေလဲလည်းကျွန်တော်လည်းနားမလဲဒီအသည်အဖြစ်မှန်ပေါ်ပေါက်အောင်ပုံမှန်စစ်ဆေးကြည့်နေအဖွဲ့ပဲဒီသားကိုလိုက်လံနောက်ဆက်ပြစ်ခတ်တယ်လို့ရှိတယ်ဒီကငါးကြိမ်နောက်ရှိတယ်လေ
ပြစ်ခတ်မှုတွေအတွင်းစုံစမ်းရေးအဖွဲ့ကလူတယောက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ဘက်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူးပြေးခဲ့တဲ့ဇွန်လနှောင်းပိုင်းတုန်းကကြောင်မဲမြို့နယ်ပန်ကျင်ကျေးရွာအနီးတပ်မတော်နဲ့ RCSS SSA အဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်ပန်ကျင်ကျေးရွာကအသက်60အရွယ်အမျိုးသမီးလက်နက်ငယ်ထိမှန်တိုက်ဆုံပြီးနောက်နှစ်ဦးဒဏ်ရာရခဲ့ရပါဒေသခံတွေတိုက်ဆုံဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုဟာတပ်မတော်လက်ချက်အဖြစ်ထောင်ထဲချီရဲ့ဒေသခံတွေကလည်းပြေးခဲ့တဲ့သတင်းပတ်ထဲမှာစုဝေးဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းဖို့တပ်မတော်အရာရှိကြီးတဦးဦးဆောင်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ပန်ကျင်ကျေးရွာကိုတွားရောက်ခဲ့ရဖြစ်ကြောင်းလည်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလက်တလုံးမှာတော့ပြစ်ခတ်မှုတွေဖြစ်ခဲ့တဲ့ကျေးရွာတွေကဒေသခံတွေကလုံခြုံရေးစိုးရိမ်တာကြောင့်တင်းရှောင်နေကြရလို့လဲကြောင်မဲမျိုးပြည်နယ်လွှတ်တော်ကူဆက်လဲစိုင်းထွန်းဝင်းကပြောပါတယ်။အဲ
ဒီတော့မှာဖြစ်တဲ့ဒီလိုလူထုတွေကတော့တင်းရှောင်နေကြတာပေါ့နော်။ဒီနေ့အချိန်ကြီးကတော့ကျွန်တော်တို့ကစစ်ကြေးရအောင်ဖြေကြဘူးနော်။အဲဒီ heavy ရေအုပ်စုအဲဒီကကြီးရအုပ်စုနဲ့ဒီကန်တော့ကြီးရအုပ်စုနဲ့နှစ်အုပ်စုပေါ့နော်။အဲ့မှာရှိတဲ့ဒီကြီးမာကြီးဟာနေပြီးတော့ဆက်ပြီးတင်းဆောင်ကြတော့ပြရတယ်နော
်ပြီးခဲ့တဲ့သတင်းပတ်တဲ့ဆန္ဒပြပွဲကိုဦးဆောင်သူ3ဦးကိုတော့ငင်းညံ့စွာစူဝေးခြင်းနဲ့ငင်းညံ့စွာစီတန်းလှည့်လည်ခြင်းဆိုင်ရာပုံမှန်19နဲ့ကုဆတ်ယောဂါကာဝယ်နှိမ့်နှင်းရေးဆိုင်ရာဥပဒေပုံမှန်18တို့နဲ့တပ်ဆိုင်ရာကအမှုဖွင့်အရေးယူသွားမှာဖြစ်ကြောင်းလဲတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှမ်းရပ်ဘတ်ဖွဲ့200ကျော်ကတော့အရသာတိတ်ကြီးထိခိုက်မှုအတွက်တရားမျှတမှုရရှိရေးတောင်းဆိုသူတွေကိုအရေးယူပေးဖို့ကြိုးပမ်းမှုတွေကိုရုတ်သိမ်းဖို့မကြခင်ကပဲပူးတွဲကြီးညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ကျွန်တော်ကတော့ဇော်တပ်ပါရန်ကုန်ကနေပြပို့ထားတာပါ